2015လုံးအထွေထွေတပိတ်ဆင်နွှဲဖို့တက်ကြွသူတွေနှိုးဆော်ခဲ့ပြီးတဲ့နောက်ဒီကနေ့မှာမြန်မာနိုင်ငံတဝမ်းမှာစစ်အာဏာသိမ်းဆန္ဒပြမှုတွေအရှိန်မြင့်လာပါတယ်။နေပြည်တော်မှာကိုယ်တိုင်တရင်တွားယူနေစဉ်မှာတရင်တောက်တွေကိုဖမ်းဆီးပြီးကင်မရာတွေသိမ်းဖို့လှုပ်ဆောင်လာတာတွေကြောင့်ပြေးခဲ့ရတယ်လို့ကိုယ်တိုင်ကြုံခဲ့ရတဲ့တရင်တောက်တဦးက VOA ကိုပြောပါတယ်
။ဝင်ရောင်းလို့သူကပတ်နေတဲ့အချိန်မှာပတ်ပြီးတော့သူကအေးငင်းနေတာမှမလို့အကြမ်းတမ်းနဲ့ပြောခဲ့တဲ့ဆက်ကနာရအောင်ညီပါမအောင်ရောက်ပြီးပတ်ပြီးတော့ခဏပေါ့နော်အပြာပြီးတော့လူနဲ့ပုံပြီးပေါ့နော်နောက်ဆုံးလူကြီးအထက်ပေါ့ပြာခတ်ခါနေပါစကားရေးတာကြီးကဘေးထိုးပြီးတော့ရှေ့ကိုထဲမောင်းလိုက်ဖမ်းဖို့ဆက်စီမလုပ်တာပေါ့နော်အဲအကုန်လုံးရုပ်စင်ထွက်ပြေးတိုင်းခပြေးချင်ပါဘူးတဲ့တော့ချူပါလေအဘေးကလည်းရိုက်နေချင်ပါရဲပြောက်ကတော့အန်ယူရှိတာနဲ့ရှားလိုက်ပါလို့ပြောတဲ့ချိန်မှာနောက်ကဒီဆက်တဲ့ရရှိတော်ရောက်လာပြီးတော့အခုလည်းဖမ်းကင်မရာတွေပါတိတ်လို့လုပ်တော့အပါကြီးတော့ထွက်ပြရပါတော့
ရင်းချမ်းစွာဆန္ဒပြနေသူတချို့အပြင်ဆန္ဒပြသူတွေကိုအစားအသောက်ကူညီပေးနေသူတွေကိုပါအတင်းဖန်းစီခေါ်ဆောင်တာတွေရှိခဲ့ပြီးပြည်မနာနိုင်စဉ်အနီးမှာလည်းဆန္ဒပြတပိတ်စစ်ကြောင်းကပါဝင်သူတချို့ကိုဖန်းစီခေါ်ဆောင်တာတွေလုပ်ခဲ့တယ်လို့ပြည်မနာဒေတာကန်ဦးဝင်းက VOA ကိုပြောပါတယ
်ပြည်မနာစစ်ကြောင်းတပိတ်လောက်ပါတဲ့စစ်ကြောင်းကိုကျွန်တော်ဒီဘက်ကိုပြည်မနာမျိုးတွေကိုပြန်ပြီးတော့ဝိုင်းပတ်ပြီးပြန်လာပါတော့ပြန်နေအဲ့လူတိုင်းလည်းကုံတော့သူတို့ကနင်းစီဝိုင်းကိုအပြေးသွားတက်နေရကြီးရတယ်သူရဲ့အချိန်မှာပြန်တဲ့လူရဲ့အဲ့ဒါနဲ့ပြီးရတာပေါ့မပြီးတဲ့လူတွေလည်းရှိတယ်အေးဝင်နေတဲ့လူတွေရှိတယ်တော့ခမင်းတို့ဝင်နေတဲ့လူရှိတယ်ကျွန်တော်အသိတွေပဲတော့တော်တော်များအဲ့မိသားစုပဲကောင်းပေါ့ကောက်တင်သွားတယ်ဖမ်းသွားတာပေါ့နော်အဲ့မှာလည်းတော်တော်များတယ်နောက်ပြီးတော့အဲ့သူတို့တပိတ်စစ်ကြောင်နောက်ကနေလိုက်ပြီးတော့သူတို့ကအဲတင်းခွဲပြီးကြံနေခဲ့တဲ့ဟိုဆိုင်ငယ်နဲ့လူဆိုရင်လည်းဆိုင်ငယ်ပါတခါလဲသူတို့ကောက်တင်တယ်အဲ့လိုမျိုးနောက်တစ်ခုကတနေရာကပြည်မနာဘုရားကြီးကိုအဲ့မှာလည်းအဲ့ချိန်မှာလည်းဖမ်းသွားတယ်ပြောရမယ်ဆိုလို့ရှိရင်ဥပဒေမဖမ်းတော့ဘူးဗျာပြနေတဲ့အချိန်မဟုတ်ဘူးအဲ့လူကစရပြနေနေတာမဟုတ်ဘူးအဲ့တော့ဖမ်းမှန်းကြီး150ဆိုမနေဘူးခေါ်သွားတာတော့
နေပြည်တော်မှာဒီကနေ့ဖမ်းဆီးခံရသူ150ထက်မနည်းရှိရဲ့လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖမ်းဆီးခံစင်းကိုပြုစုနေသေးဖြစ်ပြီးဒီထက်ပိုနိုင်ပွဲရှိရဲ့လို့လည်းပြောပါတယ်ဒီလူတွေကိုအိတ်က3000မှာရှိတဲ့နေပြည်တော်အကျဉ်းဆောင်နဲ့တောင်မျိုးဘက်မှာရှိနေတဲ့နေပြည်တော်အားကစားကျေးရွာဘက်ကိုခေါ်သွားတယ်လို့သူကပြောပေမဲ့ဒါကို VOA ကတီးခြားအတီမပြုတ်ပေးနိုင်ပါဘူး။အာနာတိတ်22ရက်မြောက်ဖြစ်တဲ့နှစ်ငါးလုံးစုံတဲ့ဒီနေ့မှာနိုင်ငံတော်အထွေထွေတပိတ်ဆင်နွှဲဖို့ပြည်သူတွေကကြိုးပမ်းဆောင်ရွက်ခဲ့တာဖြစ်ပြီးရန်ကုန်နေပြည်တော်မန္တလေးအပါအဝင်မြို့အတော်များများမှာလုံခြုံရေးအင်အားအရင်နေ့တွေကထပ်ပိုချထားတာတွေတွေ့ရပါတယ်။ဒါပေမဲ့စီရီယံအပါအဝင်ကျန်းမာရေးပညာရေးစတဲ့ဌာနပေါင်းစုံနဲ့လူလူတွေရဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးတပိတ်စစ်ကြောင်းတွေဟာအကောင်းဆောင်နဲ့ဆက်လက်ဖြစ်ပေါ်နေစေဖြစ်ကအရင်နေ့တွေကထပ်ပိုများလာတယ်လို့ဦးဝင်းကပြောပါတယ်
။ပတ်တန်းရဆိုလို့ရှိရင်ကျွန်တော်နှစ်သိန်းခွင်းဝင်းနေလောက်သူ့မိတယ်။အဲ့တော့ဈေးဆိုင်နေဈေးတွေမကျွန်တော်သိရသလောက်ဆိုလို့ရှိရင်အကုန်လုံးပိတ်တယ်ဒီနေ့။ပြမနာဘုရုံလမ်းဆိုလို့ရှိရင်အကုန်တကားပိတ်ထားတယ်အကုန်လိုက်တာတော့ဌာနဆိုင်ကတော်တော်များပါတယ်ဒီနေ့ထွက်တယ်ထွက်တယ်တဲ့မှာလေပြောမှဆိုရင်ရင်ထက်30လောက်ပိုတယ
်နှစ်ငါးလုံးအထွေထွေတပိတ်ဆင်နွှဲနေတဲ့ဒီနေ့မှာရန်ကုန်မြို့အပောင်ဝင်တိုင်းနဲ့ပြည်နယ်တွေကတပိတ်ကိုပါဝင်ဆင်နွှဲခဲ့တာမှာအထွေထွေတပိတ်စုယုံမှမို့နိုင်ငံတော်ဈေးတွေဆိုင်တွေပိတ်ထားကြပါတယ်ဒီလိုပိတ်ပြီးတပိတ်ကျောင်းတွေမှာပါဝင်အားဖြစ်လာတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလူလူလှုပ်ရှားမှုတွေကိုပြင်းပြင်းထန်ထန်နှိမ့်နှိမ့်ခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မြကြီးနားမြို့ပေါ်မှာတော့နေရာတော်တော်များများတပိတ်စစ်ကြောင်းတွေထွက်ရှိခဲ့ပြီးဒီကနေ့ဟာလူမှုပါဝင်မှုအများဆုံးပဲလို့တပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOA ကိုပြောပါတယ
်။ဒီနေရာမြကြီးနားမှာတခြားလူတွေကထားတော့ဒီပိုင်းကမြကြီးနားစစ်စင်းတွေကလုံးဝပိတ်ပြီးတော့ဒီတူစေးကားတို့ပြီးတော့လည်းအဲ့လိုပါဝင်နေပေါ့အပင်လေးစစ်စင်းလုံးနဲ့ဟိုပြနိုင်ခဲ့တယ်ပေါ့နော်ဒီကတော်များများခက်တဲ့စစ်စင်းနားမှာဒီလိုအများဆုံးအဲ့လိုမျိုးပြောလို့ရတယ်ချက
်စစ်တပ်ကမကြခင်ရက်အတွင်းငင်းငန်းကဆန္ဒပြတဲ့လူအုပ်ကိုသေးသေးနိုင်တဲ့အထိအင်အားသုံးနှိမ်နှင်းတာအတွက်နိုင်ငံတကာအတိုင်းဝိုင်းအပါဝင်ကုလသမဂ္ဂကပါပြစ်တင်ရှုံချတာတွေရှိခဲ့ပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးဖေရိုဗတ်ဆန်ကတော့မကြသေးခင်ရပိုင်ကပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းခံရပြီးတိတ်ဆုံးမှုတွေအတွက်ရဲတပ်ဖွဲ့မှတာဝန်ရှိကြောင်းရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာလက်ခံနိုင်စရာမရှိကြောင်းနဲ့စုံစမ်းစစ်ဆေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်။